ယောဟန်အခိုင်5အငယ်1ကနေ16အထိကိုလေ့လာကြပါစို့အခန်းငယ်1ကနေစပြီးကြည့်ကြပါစို့ထိုနောက်မှယူဒပွဲခံစဉ်တွင်ယေရှုသည်ယေရုရှလင်မြို့သို့ကြွတော်မူ၏လို့တွေ့ရပါတယ်ယေရှုဟာဂါလိလဲပြည်မှာအမှုတော်များကိုပြုတော်မူပြီးနောက်ယူဒပွဲကိုခံဖို့ယေရုရှလင်မြို့ကိုကြွတော်မူကြောင်းအခန်းငယ်1မှာကျွန်တော်တို့တွေ့ရပါတယ်အခုအခန်းငယ်1မှာယေရုရှလင်မြို့၌တိုးတကားနာမှာဟေဘဲဘာသာစကားအဖြင့်ဘေတီတရတ်အမည်ရှိသောရေကန်ရှိ၏ထိုရေကန်သည်ကနားပြင်ငါးဆောင်နှင့်ပြည့်စုံ၏လို့ဖော်ပြထားပါတယ်တိုးတကားဆိုတာယေရုရှလင်မြို့ရိုးမြောက်ဘက်မှာရှိတဲ့တကားဖြစ်ပြီးဗိမာန်တော်မှာပူဇော်မဲ့တိုးများကိုယူဆောင်လာတဲ့တကားဖြစ်ပါတယ်အဲ့ဒီတိုးတကားနာမှာဘေတီတရတ်ရေကန်ရှိကြောင်းထိုရေကန်သည်ကနားပြင်ငါးဆောင်နဲ့ပြည်စုံ၏လို့ဖော်ပြထားတဲ့အတွေ့ဘေတိတရရေကန်ဟာကံကြီးတစ်ခုဖြစ်ကြောင်းကျွန်တော်တို့သိနိုင်ပါတယ်ရှေးဟောင်းယဉ်ကျေးမှုကိုလေ့လာတဲ့သူများကတိုးတကားနားမှာရှိတဲ့ဘေတိတရရေကန်ကိုတိုးဖို့တွေ့ရှိကြပါတယ်အဲ့ဒီတော့ဒီကြမ်းကြက်မှဖော်ပြထားတဲ့အကြောင်းအရာဟာဒါနယေပုံပြင်မဟုတ်ဘူးလွန်ခဲ့သောနှစ်ပေါင်း2000ကျော်လုံးကတကယ့်ဖြစ်ရမှန်ဖြစ်ပါတယ်အခန်းငယ်3ကနေလေးကြမှာထိုကနားပြင်တို့၌မျက်စိကံချေမစွမ်းကိုပိန်ချောက်သောသူတို့မှစ၍အနာရောဂါဆွဲသောသူများအပေါင်းတို့သည်ရေလှောက်ရှားခြင်းကိုမျောလင့်၍နေကြ၏အကြောင်းမူကားအချိန်တန်လျင်ကောင်းကင်တမန်သည်ရေကံတို့ဆင်းသက်၍ရေကိုလှောက်ရှားတတ်၏ထိုတို့ရေလှောက်ရှားသည့်နောက်ရှေးဥစွာဝင်သောသူသည်မိမိ၌ဆွဲသမျှသောအနာရောဂါနှင့်ကင်းလွတ်ခြင်းတို့ရောက်တတ်၏လို့ဖော်ပြထားပါသည်ဘေတိဒရဆိုတာဂယုနာအိမ်လို့အဓိပ္ပာယ်ရပါတယ်အဲ့ဒီရေကန်ဟာနာမည်နဲ့လိုက်အောင်အနာရောဂါများကိုတကယ်ပဲကုသနိုင်စွမ်းရှိတာလားရှေးခေတ်လူတို့ကရေကန်တဲကနေထွက်လာတဲ့ရေမှာအနာရောဂါကိုပျောက်ကင်းစေနိုင်တဲ့ဓာတ်တစ်မျိုးရှိတယ်လို့ဆိုတဲ့အကြောင်းတမိုင်းမှာကျွန်တော်တို့တွေ့ရပါတယ်အခုခေတ်မှာလည်းအချို့သောသူတို့ကရေပူဆန်းဟာအနာရောဂါများကိုပျောက်ကင်းစေနိုင်တယ်လို့ဆိုကြပါတယ်အခန်းငယ်5ကနေ6ကြားမှာထိုအခါ38နှစ်ပတ်လုံးယောဂါဆွဲသောသူတယောက်သည်ရေကန်နားမှရှိ၏ထိုသူသည်တုံးလုံးနေသည်ကိုယေရှုမြင်တော်မူ၍ကြာလှပြီဟုသိတော်မူလျင်သင်သည်ကြမ်းမာခြင်းသို့ရောက်လိုသလားဟုမိန်တော်မူ၏အခုဒီကြမ်းချက်မှာယေရှုဟာအလုံးစုံကိုသိတော်မူသောသူဖြစ်တော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်38နှစ်ပတ်လုံးယောဂါဆွဲသောသူရဲ့တမိုင်အားလုံးကိုယေရှုသိတော်မူပါတယ်။ယောဟန်အခိုင်းလေးမှာလည်းမိမိနဲ့တခါမှတွေ့ဆုံခြင်းမရှိသောရှမာရိအမျိုးသမီးရဲ့အတိတ်တမိုင်အားလုံးကိုယေရှုသိတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။ယောဂါဆွဲသောသူဟာရေကန်နားမှာနေတာကြာလှပြီဆိုတာကိုယေရှုသိတော်မူသောကြောင့်သင်သည်ကြားမှခြင်းသို့ရောက်လို့တလို့လို့မိန်တော်မူ၏။ကြမ်းမာခြင်းလို့ရေကန်ဘေးနားမှာအချိန်အကြာကြီးလဲနေတဲ့သူကိုဘာကြောင့်အဲ့ဒီမိကုံးကိုယေရှုမဲရတာလဲသူ့ရဲ့အခြေအနေမှန်ကိုသူကိုယ်တိုင်သိဖို့ဖြစ်တယ်သူဟာကြမ်းမာခြင်းနဲ့ဒါပေမဲ့ရေကန်ထဲကိုသူမဆင်းနိုင်ဘူးရေကန်ထဲသူ့ကိုတွင်းထားမဲ့သူလည်းမရှိဘူးသူဟာယောဂပျောက်ကင်းဖို့မျောလင့်ချက်မရှိတဲ့သူဖြစ်ကြောင်းသူ့ရဲ့အခြေအနေမှန်ကိုသူကိုယ်တိုင်နားလည်ဖို့နဲ့သူကိုဂယုစိုက်မဲ့သူတယောက်မှမရှိလဲသူကိုယေရှုဂယုစိုက်တော်မူကြောင်းကိုသိစေဖို့သင်သည်ကြားမှခြင်းသို့ရောက်လို့တော်လို့ယေရှုမဲတော်မူခြင်းဖြစ်ပါတယ်အခန်းငယ်ခုနှစ်မှာနာတော်သူကလည်းသခင်ရေလှောက်ရှားသောအခါရေကန်ထဲသို့အကျွန်ုပ်ကိုတွင်းထားမဲ့သူမရှိပါအကျွန်ုပ်သွားစဉ်တွင်အခြားသောသူသည်အကျွန်ုပ်ရှိမှဝင်တတ်ပါသည်ဟုပြော၏ရေကန်ထဲကလှောက်ရှားတဲ့ရေကယောဂါကိုအမှန်တကယ်ပျောက်ကင်းစေနိုင်တယ်ထားအောင်38နှစ်ပတ်လုံးယောဂါဆွဲတဲ့သူဟာရေကန်ထဲကိုမဆင်းနိုင်ဘူးသူ့ကိုရေကန်ထဲမှာတွင်းထားမဲ့သူလည်းမရှိဘူးတနာကျင်နာတတ်သောယေရှုကယောဂါဆွဲသောသူကိုအခုလိုမိန့်တော်မူပါတယ်အခန်းငယ်၈မှာထလော့ကိုအဲ့ရာကိုဆောင်၍လှမ်းသွားလော့ထလော့ကိုအဲ့ရာကိုဆောင်ရွက်လှမ်းသွားလို့လို့ယေရှုမိန့်တော်မူလိုက်တာနဲ့38နှစ်ပတ်လုံးယောဂါဆွဲပြီးတုံးလုံးလဲနေတဲ့လူနာဟာပ ပဂတိအဖြစ်သို့ရောက်၍မိမိအရာကိုဆောင်လျက်လှမ်းသွား၏လို့တွေ့ရပါတယ်။ဒီလူနာဟာတပြေးပြေးနဲ့တက်တာလာပြီးစွမ်းအားတွေကိုမွေးပြီးမှလမ်းလျှောက်နိုင်တာမဟုတ်ဘူးနော်။ထလော့ကိုအရာကိုဆောင်၍လှမ်းသွားလို့လို့ယေရှုမိန်တော်မူလိုက်တာနဲ့ယောဂါပျောက်ကင်းပြီးအာင်အပြည့်နဲ့ယေရှုမိန်တော်မူသောစကားတော်ကိုတောင့်ပြန်ပြီးလှမ်းသွားနိုင်တာဖြစ်တယ်။ဒီလူနာဟာယုံကြည်ခြင်းကြောင့်ယောဂါပျောက်ကင်းသွားတာမဟုတ်ဘူး။ယေရှုကိုသူယုံကြည်နိုင်ဖို့ယေရှုဟာဘသူဖြစ်မှန်းလဲသူမသိခဲ့ပါဘူး။သူ့ရဲ့ယုံကြည်ခြင်းမပါဘဲသူ့ကိုတနာတော်မူသောယေရှုကကြမ်းမာခြင်းပိတ်လိုက်တာဖြစ်တယ်။အခန်းငယ်၁၀မှာပြဿနာဖြစ်လာကြောင်းတွေ့ရပါတယ်။ဘာကြောင့်လဲဆိုရင်ထိုနေ့သည်ဩပုတ်နေ့ဖြစ်၏ထို့ကြောင့်ယုဒလူတို့ကဩပုတ်နေ့ဖြစ်၏အိယာကိုမဆောင်အံ့ဟုယောဂါကင်းသောသူအားဆိုကြ၏သူကလည်းအကျွန်ုပ်ကိုကြမ်းမာစေသောသူကကိုအိယာကိုဆောင်၍လှမ်းသွန်းလော့ဆိုသည်ဟုပြန်ပြော၏ယေရှုကအဲဒီလူနာကိုဘာကြောင့်ဩပုတ်နေ့မှာကြမ်းမာစေတော်မူပြီးသူအိယာကိုဘာတည်ဆောင်သွားဖို့မိန်တော်မူတာလဲမိမိဘသူလဲဆိုတာကိုလက်တွေ့ပြဖို့ဖြစ်ပါတယ်ထွတ်မြတ်အကျမ်းအခိုင်း20နဲ့အခြားကျမ်းချက်တွေမှာဥပုပ်နေ့ကိုစောင့်ထိုင်းဖို့ယုဒလူတို့ကိုဘုရားသခင်မိန့်တော်မူပါတယ်ယုဒဘာသာရေးကောင်းဆောင်များကဒါဇင်ပေါင်းများစွာသောဥပုပ်နေ့ဆိုင်ရာဥပဒေများကိုတည်ထွင်ကြပါတယ်ယုဒဘာသာရေးကောင်းဆောင်များတည်ထွင်ပြတ်ထန်းလိုက်တဲ့ဥပုပ်နေ့နဲ့ဆိုင်တဲ့ဥပဒေထဲမှာလူနာကိုစိတ်မကိုရအများနဲ့ဆိုင်သောနေရာကနေမိမိနေရာမိမိအိမ်ကိုဗာပစ္စည်းမှမတည်ရစသဖြင့်ပါဝင်ပါလေ။ဖယားတခင်နှုတ်ကပတ်တော်တမာကျမ်းစာမှာမပါတဲ့အဲ့ဒီဥပဒေတွေကိုယေရှုကလုံးဝအရေးမဆိုင်ဘူး။မာကုအခိုင်းနှစ်အခန်းငယ်28ကနေ28ကြားမှာယေရှုကဩပုတ်နေ့နဲ့ပတ်သက်ပြီးအခုလိုမိန့်တော်မူပါတယ်။ဩပုတ်နေ့သည်လူအဖို့ဖြစ်၏လူသည်ဩပုတ်နေ့အဖို့ဖြစ်သည်မဟုတ်တို့ဖြစ်၍လူသားသည်ဩပုတ်နေ့ကိုပင်အစိုးရသည်ဟုမိန့်တော်မူ၏ယေရှုကမိမိဟာဩပုတ်နေ့ရဲ့အရှင်သခင်ဖြစ်တော်မူသောကြောင့်လူတို့ရဲ့ကောင်းကျိုးအတွက်ဩပုတ်နေ့မှာမိမိလှုပ်လှူသောအရာမှန်သမျှကိုလှုပ်နိုင်ကြောင်းယုဒဘာသာ၏ကောင်းဆောင်များပြထားလိုက်တဲ့ဩပုတ်နေ့ဥပဒေများဟာမှားယွင်းတဲ့အကြောင်းကိုလက်တွေ့ပြတဲ့အနေနဲ့ဥပုံနေမှာအဲ့ဒီလူနာကိုယေရှုကြမ်းမာစေတော်မူပြီးသူ့အိမ်ရာကိုပါတည်သွားဖို့မိန့်တော်မူခြင်းဖြစ်ပါတယ်။အခန်းငယ်30ကနေ17ကြားမှာယုဒဘာသာ၏ကောင်းဆောင်များကဥပုံနေမှာကိုယ်အိမ်ရာကိုတည်သွားတဲ့သူကိုမြင်ကြတဲ့အခါဥပုံနေဖြစ်၏အိမ်ရာကိုမဆောင်အံ့ဟုယောဂါကင်းသောသူအားဆိုကြ၏သူကလည်းအကျွန်ုပ်ကိုကြမ်းမာစေသောသူကကိုယ်အိမ်ရာကိုဆောင်၍လန်းတော်လော့ဆိုသည်ဟုပြန်ပြော၏ယုဒဘာသာ၏ကောင်းဆောင်များကသူတို့ပြထမ်းလိုက်တဲ့ဥပုံနှင့်စောင့်ထိုင်းခြင်းဥပဒေကိုတမင်တကာချိုးဖောက်တော်သူဟာကြောက်ခဲနဲ့ပြစ်တတ်ခြင်းကိုခံထိုက်တော်သူဖြစ်တယ်လို့ဆိုပါတယ်အဲ့ဒီတော့ယောဂါကင်းသောသူကသူ့ကိုယ်သူကာကွယ်ဖို့သူတမင်တကာလှုပ်တာမဟုတ်ဘူးသူ့ကိုကြမ်းမာစေသောသူကပြောလိုက်တဲ့အတိုင်းလှုပ်လိုက်တာပါလို့ဆိုပါတယ်အခန်းငယ်12ကနေ73ကြားမှာယုဒလူတို့ကလည်းကိုအိယာကိုဆောင်၍လှမ်းသွန်းလော့ဟုတင့်အားဆိုသောသူကအဘယ်သူနည်းဟုမေးမြန်းကြ၏ထိုသူကအဘယ်သူဖြစ်သည်ကိုယောဂါကင်းသောသူသည်မသိအကြောင်းမူကားထိုအရ၌လူစုဝေးလျက်ရှိသည်ဖြစ်၍ယေရှုသည်မထင်မရှားထွက်ကြွတော်မူ၏လို့တွေ့ရပါတယ်ယုဒဘာသာ၏ကောင်းဆောင်များက38နှစ်ပတ်လုံးယောဂါဆွဲသောသူကျမ်းမာလာတာကိုလုံးဝဂရုမစိုက်ဘူးယောဂါကင်းသောသူကသူ့ကိုကျမ်းမာစေတဲ့သူကပြောလိုက်တဲ့အတိုင်းလှုပ်လိုက်တာပါလို့ပြောလိုက်တဲ့အခါဒါဆိုရင်မင်းကိုဘယ်သူကခိုင်းလိုက်တာလဲလို့မေးကြပြန်ပါတယ်ယောဂါကင်းသောသူကသူ့ကိုကျမ်းမာစေတဲ့သူကိုမသိဘူးဘာကြောင့်လဲဆိုရင်အဲ့ဒီရေကန်နားမှာလူများစွာရှိနေကြပြီးယေရှုဟာခဏချင်းမတိမတာထွက်သွားတော်မူသောကြောင့်ယေရှုကိုသူမသိလိုက်ရဘူးအခန်းငယ်14မှာထိုနောက်မှယေရှုသည်ဗိမာန်တော်၌ထိုသူကိုတွေ့တော်မူလျင်သင်သည်ကျမ်းမာခြင်းရှိ၏တာ၍စိုးသောဘေး၌ကင်းလွတ်မည်အကြောင်းနောက်တဖန်ဒုစရိုက်ကိုမပြုတ်နှံ့ဟုမိန့်တော်မူ၏ဒီကျမ်းချက်မှာ ခတ်သိမ်းသောလူတို့ရဲ့သွာလာတဲ့နေရာရှိတဲ့နေရာကိုယေရှုသိတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။ယောဂါကင်းသောသူဟာဗိမာန်တော်မှာထောင်ပေါင်းများစွာသောလူတွေရဲ့ကြားထဲမှာရှိနေကြောင်းယေရှုသိတော်မူသောကြောင့်ဗိမာန်တော်မှာသူ့ကိုသွားရောက်တွေ့ဆုံတော်မူပြီးသင်သည်ကြားမှခြင်းရှိ၏။တာ၍စိုးသောဘေးနှင့်ကင်းလွတ်မည်အကြောင်းနောက်တပံဒုစရိုက်ကိုမပြုနှင့်ဟုမိန့်တော်မူ၏။တာ၍စိုးသောဘေးဆိုတာထာဝရငရဲမိအိမ်ကိုယေရှုတတိပေးတော်မူခြင်းဖြစ်ပါတယ်38နှစ်ပတ်လုံးသူခံရတဲ့ဝေဒနာဟာထာဝရငရဲမိအိမ်ထဲမှာခံရမဲ့ဝေဒနာနဲ့နှိုင်းရှင်ရင်ဘာမှမပြောပါတော့ဘူးဒါကြောင့်ထာဝရငရဲမိအိမ်ကနေလွတ်မြောက်နိုင်ဖို့နောက်တစ်ဖန်ဒုစရိုက်ကိုမပြုနဲ့လို့ဂယုဏတော်နဲ့သူ့ကိုယေရှုတတိပေးတော်မူပါတယ်အံ့ဩဖို့ကောင်းတဲ့ယောဂကင်းသောသူရဲ့တုံ့ပြန်ချက်ကိုအခန်းငယ်15မှာအခုလိုတွေ့ရပါတယ်။ထိုသူသည်သွား၍မိမိကိုကြားမာစေသောသူသည်ယေရှုဖြစ်သည်ကိုယူဒလူတို့အားကြားပြောလေ၏လို့တွေ့ရပါတယ်။ယောဂကင်းတဲ့သူကသူ့ကိုကြားမာစေတဲ့သူဟာယေရှုဖြစ်ကြောင်းယူဒလူတို့ကိုပြောပြတဲ့နောက်အခန်းငယ်16မှာထိုအမှုကိုအိုးပေါင်းနေ၌ပြုတော်မူသောကြောင့်ယူဒလူတို့သည်ယေရှုကိုညှင်းဆဲကြ၏လို့တွေ့ရပါတယ်ယေရှုကိုညှင်းဆဲကြ၏ဆိုတာယူဒဘာသားကြီးဆောင်များကယေရှုကိုလိုက်လံပြီးစန့်ကျင်နေကြတာကိုဆိုလိုခြင်းဖြစ်ပါတယ်ယောဂကင်းသောသူကဘသူ့ဘက်မှနေမလဲဆိုတာကိုသူရွေးချယ်ခဲ့တယ်အပြစ်နဲ့အပြစ်ဒဏ်ငရဲမိအိမ်ကနေသူ့ကိုကယ်တင်ဖို့ဂယုဏတော်နဲ့ဖိတ်ခေါ်သောယေရှုရဲ့အထံတော်ကနေထွက်သွားပြီးသူရဲ့ယခုဘဝနောင်ဘဝအတွက်အမှန်တကယ်ဘာမှမလုပ်ပေးနိုင်တဲ့မာရွင်သောဘာသာရေးကောင်းဆောင်တို့ဘက်မှနေဖို့ရွေးချယ်လိုက်တယ်။အဲ့ဒါသူ့ကိုယ်သူငရဲကြဖို့ရွေးချယ်လိုက်တာပဲ။မိတ်ဆွေကောဘသူဘက်မှနေဖို့ရွေးမလဲ။အပြစ်နဲ့အပြစ်ဒဏ်ထာဝရငရဲမိအိမ်ကနေသင်ကိုကယ်တင်နိုင်သောဘုရားသခင်သားတော်ယေရှုခရစ်တော်ကိုရွေးချယ်ပြီးကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပါလား။ဒါမှမဟုတ်သင်ရဲ့ယခုဘဝနောင်ဘဝအတွက်ဘာမှမလုပ်ပေးနိုင်တဲ့မာယွင်းတဲ့ဘာသာရေးကောင်းဆောင်များရဲ့မာယွင်းတဲ့တုန်သင်မှုအောက်မှာပဲဆက်နေဖို့ရွေးချယ်မှာလားရွေးချယ်မှုကတော့မိတ်ဆွေအပိုင်းမှာယောဂကင်းသောသူကဲ့သို့ရွေးချယ်မှုမမှားပါစေနဲ့လို့မေတ္တာနဲ့တတိပေးအပ်ပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းကြီးပေးပါစေ